ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ုရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့နိုင်ငံခြားရေးဌာနရဲ့အရာရှိတူကခုလို view ကိုဖတ်ပြပါရယ
် As the current term of her detention comes to an end, the United States calls on the Burmese military regime to end the house arrestof Nobel laureate Aung San Suu Kyi immediately.
Nobel ညဉ့်ဉိုင်းဆုရှင်ဒေါ်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားတာတက်တန်းကုံဆုံးတော့မှနဲ့အတူပဲသူမကိုနေအကျေချုပ်ချထားတာအများဆုံးရက်ဆိုင်ဖို့ American ပြည်အောင်စုကနေပြီးတော့မြန်မာစစ်ဆေးရကိုတောင်းဆိုပါတယ်။2000ခုနှစ်မေလ30ရက်နေ့ကဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေအကြမ်းဖက်တိုက်ခိုက်ခံရပြီးကလေးကစလို့ဒေါ်ဆန်းစုကြည်ကိုစစ်ဆေးရကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။မနေ့2006ခုနှစ်မေလ29ရက်နေ့ကတော့သူမကိုနေအကျေချုပ်တက်တန်းအနှစ်တိုးမြင့်ထားရတယ်လို့ဖတ်ပြသွားတာပါ။ပြည်ပမှာဒေါ်ဆန်းစုကြည်လူမျိုးရေးအတွက်နိုင်ငံတကာခေါင်းဆောင်တွေအစိုးရတွေကစုပေါင်းပြီးတော့တောင်းဆိုနေကြသလိုပဲမြန်မာနိုင်ငံတွင်းမှာလည်းဒေါ်ဆန်းစုကြည်လူမျိုးရေးဝတ်ပြုစုတောင်းမှုတွေကိုနေ့စဉ်လိုလိုရက်ဆက်ပြုလုပ်နေပါတယ်။ဒါပေမဲ့လည်းစစ်ဆိုးရအာဏာပိုင်တွေကဒီဝတ်ပြုစုတောင်းမှုတွေကိုနှောက်ယှက်ဟန်တာပြီးတော့မကြခင်ကဆိုရင်အကြမ်းဖက်ဖမ်းဆီးမှုတွေအထိရှိလာခဲ့ပါတယ်။အဲဒါရင်းနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုအနေနဲ့လက်မခံနိုင်ဘူးလို့လည်းနိုင်ငံကြေးဌာနကသတင်းထုတ်ပြန်ထားပါတယ်။
In recent weeks, the Burmese regime has renewed its assault on human rights in Burma by arresting activists for peacefully gathering.
မကြာသေးတဲ့ရက်သတင်းပတ်တွေအတွင်းကဒေါ်ဆန်းစုကြည်လူမျိုးရေးအတွက်ညဉ့်ညက်စွာဝတ်ပြုစုတောင်းသူတွေကိုဖမ်းဆီးတာ၊လူမှုစီးပွားရေးအကျပ်တဲတွေနဲ့ပတ်သက်လို့ညဉ့်ညက်စွာဆန္ဒပြသူတွေကိုဖမ်းဆီးတာ၊နောက်လူခွင့်ရွှေရှားသူတွေကိုအကြဖက်တိုက်ခိုက်တာတွေလုပ်ပြီးတော့မြန်မာစစ်အစိုးရအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေလှုပ်လာပြန်ပါတယ်။ငြင်းငြင်းချမ်းမြမ်းတဲ့ဒီမိုကရေစီစနစ်ကိုပြောင်းနိုင်ဖို့ကြိုးစားကြသူတွေကိုအခုလိုမျိုးရန်လိုတုံ့ပြန်တာတွေဟာအမျိုးသားချင်းချင်းဆွေးနွေးမှုတွေလုပ်မယ်ဆိုတဲ့စစ်အစိုးရရဲ့ဂရီကူဝင်တွေတော့ချားချင်းစီပါပဲလို့နိုင်ငံကြေးဌာနရဲ့ထုတ်ပြန်ချက်ကိုအရာရှိတူကဖတ်ပြခဲ့တာပါ။မြန်မာနိုင်ငံမှာမျိုးသားပြန်လည်တင့်မြတ်ရေးနဲ့ဒီမိုကရေစီအုပ်ချုပ်မှုကိုအသွင်ကူးပြောင်းနိုင်ဖို့ရာလူခွင့်ရေးချိုးဖောက်တာတွေကိုရပ်ဆိုင်းဖို့နောက်နိုင်ငံရေးကျင်းသားအားလုံးကိုလှုပ်ပေးဖို့နဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့ကိုလည်းအမေရိကန်ပြည်ထောင်စုကမြန်မာစစ်ဆေးရကိုတောင်းဆိုခဲ့ပါတယ်။ EU ယောပသမဂ္ဂရဲ့ထုတ်ပြန်ချက်မှာတော့မြန်မာစစ်ဆေးရကမကြာခဏထုတ်ပြန်ကြေညာနေသလိုအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခွင့်အခါကောင်းတစ်ခုအနေနဲ့အခုမေလ29ရက်နေ့မှာဒေါ်ဆန်းစုကြည်ကိုပြန်လွှတ်တဲ့နယ်လို့မြန်မာစစ်ဆေးရကိုပန်ကြားပါတယ်။EU ယောပသမဂ္ဂအပါအဝင်နိုင်ငံတကာကဒီဒေါ်ဆန်းစုကြည်လွတ်မြောက်ရေးတောင်းဆိုမှုတွေနဲ့ပတ်သက်လို့လန်ဒန်ခြေဆိုင်ဥရောပမြန်မာရုံးတာဝန်ခံဦးနေအောင်ကတော့လက်တွေ့ဖိအားတွေမပါဘဲနဲ့တော့ဒေါ်ဆန်းစုကြည်လွတ်မြောက်ဖို့မဖြစ်နိုင်ဘူးလို့အခုလိုဝေဖန်ပြောကြားသွားပါတယ
်ကျွန်တော်အနေနဲ့တော့မလုံလောက်ဘူးလို့ကျွန်တော်ယူဆပါတယ်ဆိုတော့ဒီလိုဟိုပြောနေရုံလောက်နဲ့သူတို့ကိုစိတ်မက်နေထုတ်ယူလောက်နဲ့ကတော့မြန်မာနိုင်ငံရေးဟာထူးခြားအောင်သူတို့လုပ်လိမ့်မယ်လို့ကျွန်တော်တို့မမြင်ပါဘူးအရေးကြီးတာကတော့ဒီ EU နိုင်ငံတကာကတောင်းဆိုတာတွေကိုမလိုက်တောက်လို့ရှိရင်ဘာတွေဘာတွေလုပ်မယ်ဆိုရဲထိတိရောက်ရောက်အေးအေးယူမဲ့ဟာတွေကိုလည်းပဲစစ်ကောင်းဆောင်တွေကိုကြောဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဥရောပမြန်မာရုံးကဥနေအောင်ဖြစ်ပါတယ်။နိုင်ငံတကာမှာကုလသမဂ္ဂတွင်းမှုချုပ်အပါအဝင်ကုလသမဂ္ဂလူခွင့်ရေးအကြီးအကဲတွေကမ္ဘာခေါင်းဆောင်တွေတော်များများကဒေါ်ဆန်းစုကြည်နဲ့နိုင်ငံအကျဉ်းသားတွေလွှတ်ပြေးကိုတောင်းဆိုနေကြပြီမဲ့လို့မြန်မာနိုင်ငံရဲ့အင်ဒီဂျင်တရုတ်နိုင်ငံနဲ့အခြားအာဆီယံနိုင်ငံချို့ကတော့ဒေါ်ဆန်းစုကြည်လူမျိုးရေးကိစ္စနဲ့မြန်မာနိုင်ငံတွင်းလူခွင့်ရေးပြဿနာတွေဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စပဲဖြစ်တယ်လို့ပြောဆိုတုံ့ပြန်လည်းရှိကြပါရခင်ဗျာ
။ကိုသားညိုတင်ပြပေးပါ